အိန္ဒိယနဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမွန်ဒာနယ်ဇက်ဒေသမှာနှစ်ဖက်တပ်ဖွဲ့တွေကြားအခြေအနေတင်းမာနေတာ၅လကြာလာချိန်မှာပဲသတိပေးပစ်ခတ်တာတွေလုပ်ခဲ့တယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။အိန္ဒိယကြီးတဲ့ရထုတ်ပညာတစ်ခုမှာသူတို့ဘက်ကသတိပေးပစ်ခတ်တယ်ဆိုတာကိုညှင်းထားပြီးတင်းမာမှုပိုကြီးလာအောင်တရုတ်စစ်ဘက်ကသာရန်စတဲ့လုပ်ရက်တွေလုပ်ခဲ့တာလို့ဆွဆွဲထားပါတယ်။တရုတ်နိုင်ငံကြားရေးဌာနကတော့အိန္ဒိယရဲ့လုပ်ရက်အပေါ်စိုးရွားတဲ့စီးရဲရန်စမှုဖြစ်သတ်မှတ်တယ်လို့ဆိုပါတယ်။နေဇာရ်ဆော့မှာနှစ်ဖက်တပ်ဖွဲ့တွေကြားပြိပခတ်မဖြစ်အောင်တားဆီးဖို့အတွက်လက်နက်မသုံးကြဘူးဆိုတဲ့သဘောတူညီချက်တစ်ခုရထားတာနှစ်ပေါင်းများစွာကြာပါပြီ။တချို့အချိန်တွေမှာဆိုရင်နှစ်ဖက်တပ်ဖွဲ့တွေဟာမီတာအနည်းငယ်အကွာအဝေးတွင်ဟိုဘက်ဒီဘက်ရပ်နေကြတာပါ။အခုနောက်ဆုံးဖြစ်ရကတော့လာဒါခ်ဒေသကမဟာဗျူဟာမြောက်ပန်ကုန်းဆူကန်ကြီးရဲ့တောင်ပေါ်ကျန်းဆော့မှာနှစ်ဖက်ထိပ်တိုက်ဖြစ်တာပါ။အဲဒီဒေသမှာ line of actual control လို့ခေါ်တဲ့တပတ်နဲ့တပတ်မကြော်ဘူးတတ်မှတ်ထားတဲ့နေဆံမြင်းကိုချိုးဖောက်တယ်ဆိုပြီးတပတ်နဲ့တပတ်ဆွဆွဲပြောဆိုနေတာပါ။နိုင်ဆိုင်မှုအငင်းပွားနေတဲ့နေဆံတစ်ချောက်တင်းမာမှုရှော့ချရေးလုံဆောင်သွားဖို့သဘောတူထားကြရဲလို့တနိုင်ငံကာဝေးဝန်ကြီးတွေပြောခဲ့ပြီးဂျပန်ပြည်မှာပဲထိတိုက်အခြေအနေကြုံလာလဲဖြစ်ပါတယ်။နေဆက်ကိုအရင်ကြော်ဝင်တာကအိန္ဒိယတပ်ဖွဲ့တွေဖြစ်တယ်လို့စပစ်တာလဲသူတို့ပဲလို့ဒီနိုင်ငံကြီးဌာနပြောခွင့်ရချောလီချင်းကအင်္ဂါနေ့မှာပြောပါတယ်။တရုတ်နယ်မြေရဲ့ကြော်ဝင်ခဲ့တာမရှိတဲ့အပြင်ပြစ်ခတ်တာအပါအဝင်တခြားအင်အားသို့လုံရက်တစ်ခုခုပါသူတို့မလုပ်ခဲ့ဘူးလို့အိန္ဒိယကြီးချက်ကညင်းဆိုပါတယ်